ရခိုင်ပြည်နယ်မင်းပြမြို့နယ်ရွှေချင်ကြီးရွာအနီးဒီကနေ့မင်းမြုံမိုင်းတလုံးပေါက်ကွဲခဲ့လို့ကလေးငယ်တွေနဲ့အမျိုးသမီးစုစုပေါင်း10ဦးထဏ်ရာရခဲ့ပြီးတော့ဆေးရုံမှာဆေးကုသခံနေရပါတယ်။ဘေးအဖွဲ့ကထောင်ထားတဲ့မိုင်းဆိုတာမသိရသေးပေမယ့်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားမကြသေးခင်ကတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာလို့လည်းဒေသခံတွေကဆိုပါတယ်။ဒီအခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
မင်းပြမြို့နယ်ရွှေကျင်ကျေးရွာနီးဒီနေ့လည်းပိုင်းဘုံပေါက်ကွဲမှုကြောင့်ထိခိုက်မှုအခြေအနေကိုတော့ရွှေကျင်ရွာသားကိုစံမောင်ကအခုလိုပြောပါတယ
်။နိုင်ပေါက်လို့ပါနိုင်ပေါက်လို့ခြေကအလေးကဝင်ပေါက်လာမိမက9ရောက်အလေးကြီးတဲ့လူက10ရောက်ပဲနောက်ရှင်းကိုတော့တယ်။အဲတော့ရှင်းမှာဦးနောက်ထပ်9ရောက်ရှိပါတယ်။ဒီအဲ့ဒီ9ရောက်ကလေးနောက်ကိုပြုံးလို့ပြောနေကြပါတယ
်။ရွှေကျင်ကျေးရွာရှေ့ဘက်တောင်သားမှာထိန်းရှာထွက်စဉ်မိုင်းနီးမိပေါက်ကွဲခဲ့တာပါ။တန်ရာပြင်းနဲ့ကလေး3ရောက်ကိုတော့မြောက်ဦးစေးရုံပို့ထားပြီးကျန်းရှိတဲ့မျိုးသမီး9ဦးကတော့မော်တော်ယာဉ်ခက်ခဲကြောင့်ပန်းပြောင်ဆေးရုံမှာပဲကုသနေရပါတယ်။ဘုံပေါက်ကွဲခဲ့တဲ့နေရာဟာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်ဖွဲ့တို့ကြားမကြာသေးခင်ကတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာလို့လဲရခိုင်တိုင်းဒေသမျိုးနွယ်များစီယုံတွင်းမှုကုစော်စော်ထုံးကခုလိုပြောပါတယ
်။ဒီလင်းလုံးမြေရဲ့အစီဘက်ကပေါ်တော့ချီချီချီချီဒီနေ့စင်နိုင်ကျော်လောက်ကဖြစ်တာ။အဲ့ဒီမိုင်းပေါက်တဲ့နေရာက PKD တပည့်စီရဲ့လောက်ကနေပြီးတော့မှဒီနှစ်ဖက်တဲ့တပ်ဖွဲ့တွေစီးနေရလို့သိရတယ်။
ပေါက်ကွဲခဲ့တဲ့ဘုံကဘယ်လက်နက်ကန်ဖွဲ့ကထောင်ထားတယ်ဆိုတာမသိရှိဘူးလို့တိရခန့်တွေကဆိုပါတယ်။ရခိုင်လက်နက်ကန်အေအဖွဲ့ပြောခွေရခိုင်ဒုက္ခကတော့မိုင်းပေါက်တဲ့နေရာဟာတပ်မတော်ကနေတွန်းလာနေရာဖြစ်ပြီးစစ်တပ်ထောင်ထားတဲ့မိုင်းလို့ပြောပါတယ်
။မိုင်းပေါက်တဲ့ဒီရွှေကျင်ရွာတဝိုက်မှာလွန်ခဲ့တဲ့ဒီဇင်ဘာတုန်းကပေါ့နော်ဒီမြန်မာစစ်တပ်ကသူတို့ဒီစစ်ကြောင်းတွေအများကြီးအဲ့ဒီမှာတွန်းလာခဲ့တဲ့နေရာဗျ။နောက်ပြီးလို့ရှိရင်ဒီဟိုလက်နက်ကြီးတွေလည်းပဲအဲ့ဒီနေရာတွေမှာအမပေါက်ခွေးပဲကြံတဲ့ဥစ္စာတွေအများကြီးရှိနေတယ်။မြန်မာစစ်တပ်ဘက်ကထောင်ထားခဲ့တဲ့မိုင်းတွေလည်းအများကြီးရှိတယ်။ဒါပြည်သူတွေအတွက်တော့ဒါအများကြီးအန္တရာယ်ရှိတဲ့နေရာပေါ့
။အေဖက်ကတော့တပ်မတော်ကထောင်ထားတဲ့မိုင်းလို့ပြောနေတဲ့ပေါ့။အနောက်ပိုင်းဆိုင်စစ်သနာချုပ်တပ်မတော်ပြောခွေရဗိုလ်မှူးကြီးဝင်းစော်ဦးကိုဆက်သွယ်ရမှာဆက်သွယ်လို့မရရှိခဲ့ပါဘူး။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားတိုက်ပွဲဖြစ်စဉ်တနစ်ကျော်တွင်အကြသားတွေထိခိုက်ဒေဆုံးတန်ရာရတာတနစ်ထက်တနစ်ပိုများလာနေတာပါ။အထူးသဖြင့်ပြည်ပကဖြစ်စဉ်တွေမှာအမျိုးသမီးနဲ့ကလေးတွေထိခိုက်မှုပိုများတယ်လို့ရခိုင်မျိုးသမီးများကွန်ရက်ဥက္ကဋ္ဌတော်ညိုအေးကပြောပါတယ
်။ကျွန်တော်ကဆိုရင်ဒီညစ်တက်တာပေါ့နော်စစ်ကောင်ကတင်တဲ့မျိုးသမီးတွေကနာမင်းနာလူပေါ့နော်ကျွန်တော်ကအမျိုးသားဖန်ခံရတဲ့ဖြစ်စာသမီးဖန်ခံရတဲ့ဖြစ်ဖြစ်ပေါ့နော်ကလေးတငယ်တွေနဲ့အမျိုးသမီးတွေကနာမင်းနာရပေါ့လေပြီးတော့လဲကျွန်တော်ကဒီမှာကက်နေမှာလဲလူရတအားကိုအခုကတိန့်ကျော်လောက်ရှိလာတော့လေအဲ့ဒီမှာလည်းမျိုးသမီးတွေနဲ့ကလေးတငယ်တွေနောက်ပြီးတော့ကိုယ်ဆောင်မျိုးသမီးတွေတော်တော်လေးဒုက္ခရောက်နေတာတွေ့ရတယ်ပေါ့လေ
။ဖိုက်ပွဲစဉ်တွင်အရသာ120ကျော်သေဆုံးခဲ့တယ်လို့230ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပြီးလူရည်သသိန်းကျော်ဟာစစ်ဘေးသိမ်းရှောင်နေရတယ်လို့လည်းရခိုင်လူမှုအဖွဲ့အစည်းတွေကစည်းရင်းပြုစုထားပါတယ်။ပဋိပက္ခပြင်းထန်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာစစ်ရေးနည်းနဲ့ဖြည့်ဆည်းမှုထက်အစိုးရနဲ့တွဲဆုံဆွေးနွေးမှုကိုလှုပ်ဆောင်ဖို့ရခိုင်လက်နက်ကိုင်အဖွဲ့ကိုတရုတ်အစိုးရကတောင်းအားပေးပြီးနောက်မှာတရပိုင်းတွင်ဖိုက်ပွဲဖြစ်ပွားတာမရှိပေမဲ့ဘုံကွဲမှုတွေဖြစ်ပွားလာတာလည်းဖြစ်ပါတယ်ခင်ဗျာ။